Welcome to the Voice of America in Burmese.
မင်္ဂလာနှစ်သစ်ကိုအခါသမယဖြစ်ကြပါသည်ခင်ဗျာ။ VOA မိခင်တန်ရဲ့2019ခုနှစ်ဧပြီလ14ရက်တကြံအကျနေ့တင်းနှင်းတွင်နေမနေ့ကအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းလူမီတာ30/40/48တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းသတင်းလေးကိုမိုက်ဤတန်ဆင်တဲ့အတူကြီးညာပါမယ်ဗင်နီဇွဲလားသမ္မတနဲ့အစိုးရကိုပြည်သူတွေကအခိုင်အမာဆန့်ကျင်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာတော့ရခိုင်ဒေသပြည်ပခန့်နဲ့ဗန်လုံငန်းကဏ္ဍမရေရာမှုတွေကိုထောက်ပြပြီးစီးပွားရေးအလားအလာပေါ်တက်ရောက်နိုင်တယ်ဆိုနိုင်ငံတကာဝန်ကြီးရှံပုံငွေအဖွဲ့ IMF ကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျဗန်နီဇွဲလားအတိုက်ခံခေါင်းဆောင်ကိုဂျာဗျာသမ္မတအဖြစ်အတိအမှတ်ပြုထားတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ရှေ့ဆက်မဟာဗျူဟာကြကြဘာတွေလှုပ်ဆောင်ဖို့ရှိတယ်လဲဆိုတော့တင်ပြချက်မှာဆိုရင်
The world has recognized there's now 54 countriesin addition to the people of Venezuela who recognize that Maduro is not a legitimate leader he still has
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုပြောကြားသွားတာပါဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့တကြံတေးတခြင်းတစ်ပုဒ်ကိုထုတ်လွှင့်မှာဖြစ်တယ်လို့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့တင်းငွေနေ့မနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်တင်ကြီးတိုင်းနဲ့မိုက်ဤတန့်စဉ်လို့ပြောပြပေးပါအောင်ဗျာ
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုနဲ့သူ့ရဲ့အဆိုအရကိုပြည်သူတွေကအခိုင်အမာဆန့်ကျင်ပယ်ချထားပြီးဗင်နီဇွဲလားခေါင်းဆောင်မှုနဲ့ပတ်သက်ပြီးပြည်သူတွေကထုတ်ဖော်ပြောဆိုထားပြီးဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောဆိုပါတယ်စနေနေ့ကပါရာဂွိုင်းမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးက VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းခေါင်းဆောင်မှုပြဿနာတက်နေတဲ့ဗင်နီဇွဲလားနိုင်ငံအရေးအမေရိကန်ရဲ့ချဉ်းကပ်မှုနဲ့ပတ်သက်ပြီးပြောဆိုခဲ့တာပါမာဒူရိုနိုင်ရခဲ့တဲ့ရွေးကောက်ပွဲကအတူအရောင်ရွေးကောက်ပွဲလို့ဝန်ကြီးပွန်ပီယိုကပြောဆိုပြီးအတိုက်ခံခေါင်းဆောင်ဟွမ်ခွိုင်းတို့ကိုနိုင်ငံရဲ့စစ်မှန်တဲ့သမ္မတအဖြစ်နိုင်ငံပေါင်း54နိုင်ငံကအသိအမှတ်ပြုထားကြောင်းလည်းပြောဆိုခဲ့ပါတယ်။မာဒူရိုနဲ့သူ့ကိုသစ္စာခံသူတွေကနိုင်ငံကိုဖျက်ဆီးခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။ရုရှားနဲ့ကျူဘာအပေါ်မာဒူရိုကအာကိုအားထားပြုနေတာကိုလည်းဝေဖန်လိုက်ပြီးလုံခြုံရေးအာဏာအလုံးကိုကျူဘာနဲ့ရုရှားတွေစီလွှဲပေးထားတယ်လို့လည်းပြောပါတယ်။လက်တင်အမေရိကမှာအီရန်ရဲ့လှုပ်ရှားမှုတွေရှိသလားလို့မေးမြန်းလာမှာတော့အမေရိကန်နိုင်ငံသားဝန်ကြီးကတောင်အမေရိကဒေသတွင်းအီရန်ရဲ့ငွေကြေးတွေရှိနေသေးကြောင်းဟက်စ်ဘိုလာနောက်နိုင်ငံဖြတ်ကျော်ရာဇဝတ်ခန်းကြီးတွေနဲ့ဒေသတွင်းအကြမ်းဖက်ဝါဒဆွဲဆောင်ရွက်ချက်တွေကိုထောက်ပံ့နေတယ်လို့ပြောဆိုသွားပါတယ်။အီရန်နိုင်ငံကိုအကြမ်းဖက်ဝါဒအပေါ်အများဆုံးထောက်ပံ့ပေးနေတဲ့နိုင်ငံအဖြစ်ရှုမြင်ကြောင်းနဲ့ကမ္ဘာလုံးဆိုင်ရာချင်းချောက်မှုကြီးလို့လည်းသုံးနှုန်းပြောပါတယ်။တောင်အမေရိကဒေသတွေမှာတရုတ်တို့ရှင်သန်ကြီးပွားတာကိုမြင်လို့ကြောင်းဒါပေမဲ့ငွေတွေအလုံးရှင်းနဲ့ယူလာပြီးအစိုးရတာဝန်ရှိသူတွေကိုလက်ထိုးတဲ့အပြုအမူမျိုးတွေကိုတော့မလိုလားကြောင်းအမေရိကန်နိုင်ငံခြားဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ်။နိုင်ငံခြားဝန်ကြီးနဲ့ VOA တီးတန့်တွေ့ဆုံမေးမြန်းခန်းကိုလည်းမကြခင်မှာတင်ပြပေးဖို့ရှိပါတယ်။
စစ်အာဏာသိမ်းထားတဲ့ဆွေဒန်စစ်ကောင်းဆောင်ဟာဒီနှစ်တွင်မှအာဏာကိုရည်သားဆွေရစီကိုလွှဲပေးပြီးဆွပြီးတော့စင်းနေဒီနေ့တုန်းကခရီးပေးလိုက်ပြီးတော့ညမထွက်ရအမိန်ကိုလည်းညှိသိမ်းလိုက်ပါတယ်။လက်ရှိစစ်ကောင်းဆောင်ရဲ့အကြီးအကဲဖြစ်လာသူဒုတိယဗိုလ်ချုပ်ကြီးအက်ဒါဖတ်တာအယ်ဘိုဟမ်ရဲ့ပထမဆုံးအကြိမ်ရုပ်မြင်သံကြားကပြောတဲ့မိန့်ခွန်းတွေမှာခုလိုပြောလိုက်တာလည်းဖြစ်ပြီးတော့အပြုတ်ခံလိုက်ရတဲ့သမ္မတဟောင်းအိုမာအယ်ဘာရှာသူ့လက်ထက်မှာအရေးပေါ်ဥပဒေနဲ့အမိန့်ချခံထားရတဲ့အကျဉ်းသားအလုံးကိုလည်းလွှတ်ပေးဖို့လည်းမိန့်ပေးခဲ့ပါတယ်။ဒီလိုအမိန့်တွေကိုချမှတ်တာတွေကိုကြည်ရှင်ဖြစ်ဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြပွဲတွေကရင်းနှံပေါ်ကျွေဝါတဲ့ဆူဒန်နိုင်ငံကစစ်တဲ့လွန်မှုတွေကိုရော့ညော့နေစေတယ်ဆိုတာအသိသာပေါ်လွင်စေပါတယ်။စနေနေ့လောကပဲနိုင်ငံရဲ့ထောင်လိုင်းအကြီးအကဲဆလာအဗ်ဒလာမိုဟာမက်ဆလာရာဒူးကနေနှုတ်ထွက်သွားခဲ့ပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာအယ်ဘိုဟမ်ကဆလာဂေါ့စ်လိုလူသိများတဲ့ထောက်လိုင်းအကြီးအကဲဆလာအဗ်ဒလာမိုဟာမက်ဆလာရဲ့နှုတ်ထွက်စာကိုလက်ခံကြားယူတဲ့အကြောင်းဂျားပြက်စစ်ကောင်စီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
မြောက်ကိုရီးယားနဲ့အမေရိကန်ကြားနှောင့်နှင်းနေတဲ့နျူကလ িয়ার ရေဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်ဘက်ကရဲရင်နဲ့ဆုံးဖြတ်ချက်ချဖို့ဒီနှစ်ကုန်ထိအချိန်ပေးမှာဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြောပါတယ်။အမေရိကန်ဘက်ကချင်းကပ်မှုမပြောင်းလဲရင်တော့ဖြစ်လာမယ့်အကျိုးဆက်တွေက Alon Soya and the G Melule, Nya Korea Council at 3 Bibari, Nya Korea Ye Hamja Lutoma Mingum Purama. Kinjo Unga do nine American Tamra Donet Tran and Audi Tapi Twisombo Sanashi Jow. Tabi me American Pekka the Bora Pyamayame Lupio Suket Subi Nanga by Dringa Popya Kiraba. Nya Korea Council on it the Bore Shide Lu American Tamra Tranga Sinini Minema Twitter Lumukunyakani Tumpya Mari.
သူတို့ရဲ့ပုံကိုရေဆက်ဆံရေးကတိတ်ကိုကောင်းမွန်နေစေဖြစ်ကြောင်းနဲ့တောင်းနဲ့တူရက်တီချက်တွေကိုအပြည့်အဝနားလည်မှုနဲ့တတိယမြောက်ထိပ်သီးဆွေးနွေးပွဲကကောင်းမယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်။အာကနစ္စတန်နိုင်ငံတောင်ပိုင်းမှာကာလန်ပီပုံတလုပ်ပောက်ကွဲခဲ့ရာကြောင်းရူမေးနီးယားစစ်သားလျှောက်တရားရခဲ့ကြောင်းရူမေးနီးယားနဲ့အမေရိကန်တပ်သားတွေအခြေချရာကန်ဒါဟာလေးတပ်စခန်းကိုတွားရလမ်းမှာခုလိုတာလီဘန်ရဲ့တိုက်ခိုက်ခဲ့ရတဲ့အကြောင်းပြည်နယ်အစိုးရပြောခွင့်ရအဇီစ်အမက်အဇီဇီကပြောပြီးကိုပြောပါတယ်။တချိန်တည်းမှာပဲနိုင်ငံတော်အစိုးရကိုထောက်ခံတဲ့တပ်တွေနဲ့တာလီဘန်တို့ကြားပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်လူသားချင်းနဲ့ခြေသေးဆုံးရတဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။
စစ်ရှင်းတဲ့ဂျာနယ်ရီဖြစ်တဲ့အာဖဂန်စစ်ပွဲဆုံးသက်တိုင်ရဲ့အဖြေရှားဖို့မိခင်ကဦးဆောင်တဲ့ဆွေးနွေးပွဲအကြောင်းတာလီဘန်ဘက်ကကြီးညာပေးနောက်တရမှာစက်ဖတ်မှုတွေတဟုန်ထုတ်မြင့်တက်လာခဲ့ပါတယ်။
ဒုတိယနိုင်ဝတ်မှာဆိုင်းလမီတာ190ကီလိုဟတ်စ်5960ရာနီကိုထုတ်လွှင့်ပြီးပါတယ်။ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနဲ့မနေ့ခင်းသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်တည်ငြိမ်မှုမှာမရေမရအခြေအနေတွေတိုးလာနေတာနဲ့အတူစီးပွားရေးအလားအလာလည်းအားလျော့လာတယ်လို့နိုင်ငံတကာငွေကြေးရှံပုံငွေအဖွဲ့ IMF ကပြောဆိုလိုက်ပါတယ်။2018-19ခုနှစ်အတွင်းမှာတော့ ပြည်ပပို့ကုန်တဲ့စိုက်ပျိုးရေးပိုင်းမှာဥမော်ခဲ့တာကြောင့်ဖွံ့ဖြိုးမှုပဲဥတီခဲ့ပေမဲ့အခုတော့အရှိန်လျော့လာတဲ့အနေအထားကိုတွေ့ရတယ်လို့နိုင်ငံတကာငွေကြေးရှံပုံငွေအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်ပခန့်ရဲ့ဂရက်ကြောင့်နိုင်ငံသားယင်းညှို့နှံသူတွေရဲ့စိတ်ဝင်စားမှုနဲ့အလှူရှင်တွေရဲ့ငွေကြေးထောက်ပံ့မှုကိုအားလျော့စေနိုင်ပြီ ေးမှတည်ဖို့နှောင့်နှေးနေမယ်ဆိုရင်တော့နိုင်ငံလုံးဆိုင်ရာငွေကြေးစီမံခန့်ခွဲမှုအပေါ်ထိခိုက်မှုရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာအလုံးလုံးနိုင်တဲ့လူဦးရေကြီးထွားလာနေပြီးအလုံသမားအင်အားနဲ့မဟာဗျူဟာကျတဲ့တည်နေရာတို့ကိုထောက်ပြပြီးရေရှည်အလားအလာတွေကောင်းနေဆိုတာကိုတော့ IMF ရဲ့အမှုဆောင်ညွှန်ကြားရေးမှူးတွေကအသိအမှတ်ပြုပါတယ်။ဒါပေမဲ့စီးပွားရေးလှုပ်ရှားမှုအရှိန်ဟုန်ရုတ်ရော့လာပြီးဖွံ့ဖြိုးမှုကျလာနိုင်တဲ့အလားအလာကများနေတယ်လို့လည်းထောက်ပြပါရယ်။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပခန့်တွေရှိကြလာတာကြောင့်ဖြစ်လာနိုင်ခြေရှိတဲ့တရားမှုတွေနဲ့ဘဏ်လုပ်ငန်းကဏ္ဍမတည်ငြိမ်မှုတွေအပေါ်မှာတော့အထူးသဖြင့်စိုးရိမ်ကြောင်းလည်းထောက်ပြထားပါရယ်ရှင်။
မြန်မာပြည်ရဲ့ခေတ်အခြေအနေပြည်သူလူထုရဲ့လက်တွေ့ကြားရဲ့ဘဝတွေနဲ့လက်ရှိခင်းကျင်းတွေကိုထင်ဟပ်စေတဲ့တန်ကြပ်တွေနဲ့လူငယ်တန်ကြပ်ဖွဲ့တွေမြန်မာနဲ့တကူအတားအယီသဘင်ပွဲတော်မှာအကျိုးလေးကလေးကစပြီးတော့ဆင်နွှဲနေကြပါပြီ။မြန်မာရိုးရာအတားတကြံပွဲတော်မှာတန်ကြပ်ထိုးတဲ့အလေးထားဟာရိုးရာအစဉ်အလာတစ်ခုဖြစ်ခဲ့ပြီးတော့အင်းအာနာရှင်တွေကပြည်သူတွေရဲ့လက်တွေ့ဘဝတွေကိုထင်ဟပ်တဲ့တကြံတန်ကြပ်ထိုးခွင့်ပြည်ပခံရတာတွေရှိခဲ့ပြီးပဲလေမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အလက်ရတားအစိုးရလက်ထက်ဒီမိုကရေစီစံနှုန်းတွေနဲ့အညီလွတ်လပ်စွာထုတ်ဖော်ခွင့်ကိုပေါ်ဆောင်တဲ့အနေနဲ့ပြည်သူစံနှုန်းနိုင်ငံရဲ့လက်တွေ့အခြေအနေပြည်သူတွေရဲ့လက်တွေ့ဘဝတွေကိုထင်ဟပ်စေမဲ့တကြံတန်ကြပ်တွေဆန်ဆန်ကင်းလွတ်ခွင့်ရမယ်လို့ပြောနေကြတာပါဒါပေမဲ့လည်းတန်ကြပ်ဖွဲ့ရဲ့အနေနဲ့မိမိတို့တန်ကြပ်ထိုးမဲ့စကလုံးတွေတန်ကြပ်တွေကိုဆန်ဆက်တရမယ်လို့အစိုးရဖွဲ့တွေကအမိန့်ထုတ်ပြန်ထားပြီးတော့ချီစီရေးမတင်တဲ့တန်ကြပ်ဖွဲ့တွေကိုတကြံမန်းတပ်တွေမှာဖျော်ဖြေခွင့်တွေပေးပင်ထားပါတယ်။တန်ကြပ်ဖွဲ့တွေဆန်ဆက်တရမယ်ဆိုတဲ့အမိန့်နဲ့ပတ်သက်ပြီးတော့လူမှုကွေရက်တွေပေါ်မှာအပြောပြနေကြသလိုဒီအမိန့်ဟာမြန်မာပြည်သူတွေရဲ့လှုပ်လှက်စွာပြောဆိုခွင့်အခွင့်အရေးကိုထိခိုက်နေတာကိုမြေပေါင်းထုတ်ပြလိုက်တော့ပဲဖြစ်သွားပါတယ်။ဒီလိုမိန့်ချတဲ့အကြောင်းရင်းကတော့တန်ကြပ်ကြောင့်မလိုလားအပ်တဲ့ပြဿနာတွေဖြစ်မှာဆိုရင်တဲ့အတွက်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာနံပါတ်1အရေးပါတာကြောင့်ဒီအရေးကိုဥတီလောက်ဆောင်နေတဲ့အကြောင်း NLD ပါတီပြောခွင့်ရကဆိုပါလေ
တရုတ်လူကုန်ကူးသူတွေကပါကစ္စတန်နိုင်ငံတွင်မှာ င်တောင်ဘက်ရှာတဲ့လုပ်ငန်းတွေကိုတရားမဝင်ဖွင့်လှစ်ပြီးငွေကြေးမပြေလည်တဲ့မိသားစုတွေကအမျိုးသမီးတွေကိုအယောင်ဆောင်လက်ထပ်မှုတွေနဲ့လှည့်ပြားနောက်သူတို့ကိုတရုတ်နိုင်ငံတွင်မှပြည်ထစားတွေအဖြစ်အတင်းအကျပ်ခိုင်းစေတာမျိုးဒါမှမဟုတ်လဲကိုတွင်းအင်္ဂါတွေရောင်းချတာမျိုးတွေလုပ်တယ်လို့ပါကစ္စတန်မီဒီယာတစ်ခုကဖော်ပြပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံရုံးကစနေနေ့မှာတုံ့ပြန်ထားတာမှာတော့ဒီလိုစီးပွားရေးလုပ်တာတွေကိုတရုတ်ဥပဒေအရတင်းတင်းကျပ်ကျပ်တားမြစ်ထားတဲ့အကြောင်းနဲ့နိုင်ငံဖြတ်ကျော်ပြီးအင်တောင်ဘက်ရှာတာကနေတရားမဝင်အမျက်ထုတ်ဆောင်ရွက်မှုတွေကိုပါကစ္စတန်အာဏာပိုင်တွေနဲ့ပူးပေါင်းနှိမ်နှင်းသွားမယ်လို့လည်းကြေညာပြောဆိုထားပါတယ်။ပြီးခဲ့တဲ့၅နှစ်ကစခဲ့တဲ့ဒေါ်လာတန်း1000နဲ့ချီတန်ဖိုးရှိတဲ့နှစ်နိုင်ငံအကျိုးတူတရုတ်ပါကစ္စတန်စီးပွားရေးဇင်းချံအစည်းအဝေးစတင်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုလာတဲ့တရုတ်အရေးအတွက်ကတည်တည်တသာတိုးလာခဲ့တာပါ။တရုတ်အမျိုးသားတွေနဲ့ပါကစ္စတန်အမျိုးသမီးတွေလိင်ညာလက်ထပ်မှုတွေကတော့ဒေတာရီမီဒီယာတွေမခတ်စိတ်စိတ်ပါလာပြည့်နောက်ဒီကိစ္စအပေါ်လွှတ်တော်မှတ်တေချာဆွေးနွေးညှင်းခုံမှုတွေနောက်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုအာဏာပိုင်တွေဘက်ကစုံစမ်းမှုတောင်းဆိုမှုတွေထွက်ပေါ်လာခဲ့တာပါ
အင်ဒိုနီးရှားရွေးကောက်ပွဲမှာသမ္မတလောင်းတွေဖြစ်ဝင်အောင်ရှင်ပြိုင်ကြတဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့ပြိုင်ဘက်ပရာပိုကိုဆူဘီယန်ဒိုဒိုရဲ့နောက်ဆုံးစကားစစ်တိုးပွဲအတွက်တောင်းနေချီတဲ့အင်ဒိုနီးရှားပြည်သူတွေကအစနေနေ့မှာတော့မဲဆယ်စီယံအဖွဲ့ရဲ့စီမံသွားပြီးတော့စုဝေးအားပေးနေကြပါတယ်ဆူဘီယန်ဒိုကိုထောက်ခံသူတွေအတွက်မဲဆယ်စီယံပွဲတွေအနီးနားကမြို့တစ်ခုမှာကျင်းပတဲ့တစ်ချိန်တည်းမှာပဲဂျကာတာမြို့လယ်ကချီလိုရာဘုံကာနိုအဓိကအားကစားရုံမှာတော့ဗီဒီယိုတွေကိုထောက်ခံသူတွေနဲ့ပြည်နေပါတယ်ရှင်
Direct from Washington, the voice of America, VOA. Today, I'm going to talk to you about the news. I'm going to talk to you about the news. I'm going to talk to you about the news.အပတ်စဉ်ကဏ္ဍကြီးမတိုင်ခင်မှာထိတန်းရောက်နိုင်ငံတကာသတင်းသွားတပုတ်ကိုအရင်ဆုံးတင်ပြခြင်းပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုတရားမဝင်ကြေညာပြီးသူ့ကိုယ်သူဂျာပြသမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်းဒိုကိုအမေရိကန်ပြည်ထောင်စုကဗင်နီဇွဲလားခေါင်းဆောင်အဖြစ်အသိမှတ်ပြုထားပါတယ်ဗင်နီဇွဲလားနိုင်ငံကြီးအပေါ်အမေရိကန်ရဲ့မဟာဗျူဟာနဲ့ရှေ့ဆက်ဆောင်ရွက်သွားမယ့်အခြေအနေတွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုနဲ့ VOA လက်တင်အမေရိကဌာနရဲ့အကြီးအကဲသတင်းတော့ကစားတိုဘီယပ်ကပါရာဂွေးနိုင်ငံမြို့တော်မှာတွေ့ဆုံမေးမြန်းထားတာကိုမတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြမှာပ
ါ The Venezuelan people have spoken the sham election that gave Maduro the pretend authority that he has
မဒူရိုအနိုင်ရတယ်ဆိုရရွေးကောက်ပွဲဟာအတူယောင်သာဖြစ်တယ်ဆိုတာကိုလူတိုင်းသိရှိပြီးနိုင်ငံ54နိုင်ငံကလည်းဟွမ်ဂွိုက်ဒိုကိုအသိမှတ်ပြုထားကြပြီဖြစ်ပါတယ်တိုင်းပြည်ရဲ့အာဏာအစိပ်ပိုင်းတချို့ကိုမဒူရိုထိန်းချုပ်ထားတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ဗင်နီဇူလာပြည်သူတွေကဘာလို့ကျင်းလဲဘာလို့အပ်နေလဲဆိုတာကိုပြောထားပြီးသားပါမာဒူရိုနဲ့စုလူတွေဟာတိုင်းပြည်ကိုဖျက်ဆီးလိုက်ကြပြီဆိုတာပြည်သူတွေကစဉ်စဉ်နဲ့သိနေကြပါတယ်ဒါကြောင့်သူ့ကိုမလို့ကျင်းကြတော့ပါဘူးမျိုးသားလွှတ်တော်ကိုအာဏာဖွဲ့ပေးခဲ့ရပြီဖြစ်ပါတယ်ဒါကြောင့်လည်းပဲဟွမ်ဂွိုင်ဒိုကဥဆောင်ပြီးစစ်မှန်တဲ့ဒီမိုကရေစီနဲ့တိုင်းပြည်တရားဝါပြောရေးကိုလွတ်ဆောင်နိုင်မှာဖြစ်ပါတယ်ဗင်နီဇူလာပြည်သူတွေအမှန်တကယ်လူချင်းနေကြတာကခြားစားပျက်စီးမှုမရှိတဲ့ကျူဘားနိုင်ငံရဲ့ဩဇာကိုလက်မခံတဲ့ရုရှားဝင်ရောက်ဆက်ဖက်မှုကိုမလိုလားတဲ့ခေါင်းဆောင်မှုမျိုးသာဖြစ်ပါတယ်။ဒီအတွက်အမေရိကန်ကကူညီဖို့အစဉ်အဆင်းဖြစ်နေပါပြီ
။ဒီကိစ္စအတွက်မဟာဗျူဟာနဲ့အချိန်ကန့်သက်ချက်ထားရှိပါသလားဆိုရနဲ့ပတ်သက်ပြီးနိုင်ငံကြီးဝန်ကြီးပွန်ပီယိုကတော့အမေရိကန်သာမကဗင်နီဇွဲလားပြည်သူတွေအတိုက်ခံအဖွဲ့တွေတပေါင်းတစည်းတည်းချမှတ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နီလန်ပေါင်းစုံသုံးဖို့အစဉ်အဆင်းရှိနေသေးတယ်လို့လည်းဝန်ကြီးပွန်ပီယိုကဆက်ပြောပါတယ်။
We keep all options on the table because it's very important that we don't know how things will proceed.
ဒီလမ်းပေါင်းလုံးစဉ်းစားထားစေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ရှေ့မှာဘယ်လိုဖြစ်လာမယ်ဆိုတာကိုရှုတင်မသိနိုင်ပါဘူး။ဗင်နီဇွဲလားပြည်သူရဲ့လိုအပ်တဲ့ဒီမိုကရေစီကိုဖြစ်စည်းပေးနိုင်ဖို့အတွက်ဘယ်လိုနည်းလမ်းကမှန်ကန်မလဲဆိုတာကိုကြိုပြောဖို့ခက်ပါတယ
်။မာဒူရိုအစိုးရကိုရုရှားနဲ့တရုတ်တို့ကထောက်ခံနေကြတာဖြစ်တဲ့အတွက်ဒီကိစ္စမှာအမေရိကန်ရဲ့လှုံ့ဆော်ချက်ကရုရှားအစိုးရနဲ့တင်းမာမှုပိုပြင်းထန်လာမယ့်အခြေအနေဖြစ်လာနိုင်မလားဆိုတာကိုတော့ဝန်ကြီးပွန်ပီယိုကအခုလိုဖြေပါတယ
် I always remark I'll hear some of the Maduro people talk about intervention in Venezuela the Russians will say
you know အများအားဖြစ်နေကြလို့ပါပဲမာဒူရိုကိုထောက်ခံသူတချို့ကတော့ဗင်နီဇွဲလားမှာဝင်ဆွတ်တယ်လို့ကျွန်တော်တို့ပြောကြပါလိမ့်မယ်ရုရှားကလည်းအမေရိကန်ဟာဗင်နီဇွဲလားမှာဝင်ဆွတ်တင်ဘူးလို့ပြောပါလိမ့်မယ်ဒါပေမဲ့ရုရှားကသာပူပြီးအခြေခံကြတဲ့နိလန်တွေနဲ့ဝင်ဆွတ်နေတာပါဗင်နီဇွဲလားလုံခြုံရေးရန်တရားကိုကျူဘာကပိုင်ပါတယ်ဗင်နီဇွဲလားပြည်သူတွေကသူတို့လုံခြုံရေးသူတို့ကိုယ်တိုင်ဖန်တီးကျင်ကြတာပါ သူတို့ကိုယ်ပိုင်ဒီမိုကရေစီနဲ့သူတို့ကိုယ်ပိုင်ခေါင်းဆောင်မှုကိုလိုချင်ကြတာပါကျူဘာတို့ရုရှားတို့ခေါင်းဆောင်မှုကိုသူတို့မလိုချင်ပါဘူးတောင်အမေရိကဒေသအတွင်းခေါင်းဆောင်တွေကလည်းပဲဒါမျိုးပဲလိုချင်တာပါဒါမျိုးပဲပြောနေကြတာပါဒါကြောင့်အမေရိကန်ကူညီဖို့အစီအစဉ်လုပ်ထားပါတယ
်ဗင်နီဇွဲလားစစ်တပ်နဲ့အမေရိကန်အရာရှိတွေကြားအဆက်အသွယ်ရှိပါသလားဆိုတဲ့မေးခွန်းကိုတော့ဗင်နီဇွဲလားစစ်တပ်အနေနဲ့မာဒူရိုကိုဆက်လက်မထောက်ခံဖို့အမေရိကန်အနေနဲ့လူသိရှင်ကြားပြောထားပြီးဖြစ်တယ်ဆက်လက်ထောက်ခံနေရင်ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုတာဝန်ယူရလိမ့်မယ်လို့ပြောထားကြောင်းဝန်ကြီးပွန်ပီယိုကဖြေကြားခဲ့ပါတယ်မာဒူရိုရာထူးကပြုတ်သွားခဲ့ရင်နောက်ပိုင်းဘယ်လိုဆက်လုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဝန်ကြီးပွန်ပီယိုကအခုလိုဆက်ပြောပါတယ
် Maduro will leave and we want to make sure that that next daythat the world stands ready to support Venezuela that will involve
မဟုတ်ဆုံးကတော့မာဒူရိုရာထူးကနှုတ်ဆက်ရပါလိမ့်မယ်အဲဒီလိုနှုတ်ဆက်ပြီးတဲ့နောက်မှာတကဘာလုံးကတော့ Venezuela ကိုထောက်ခံဖို့အစီအစဉ်ဖြစ်နေကြပါလိမ့်မယ်အဲဒီခါမှာ Venezuela ပြည်သူတွေကိုနစ်နာစေခဲ့တဲ့စေကောင်းဆောင်တွေကိုဘယ်လိုကင်တွယ်မယ်ဆိုတာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရတော့မှာဖြစ်ပါတယ်သူတို့လုပ်ခဲ့သမျှကိုသူတို့တာဝန်ယူစေရမှာဖြစ်ပါတယ်အဲဒီလိုမဟုတ်ဖဲနဲ့ပုံမှန်ကောင်းမွန်တဲ့ဆုံးဖြတ်ချက်တနည်းပြောရင်ဒီမိုကရေစီဘက်ကိုရပ်တည်ပြီးစဉ်းစားခဲ့သူတွေအတွက်တော့တမျိုးတမျိုးစဉ်းစားမှာဖြစ်ပါတယ
်။သမ္မတနီကိုလတ်စ်မာဒူရိုနဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကြားနိုင်ငံရေးမပြေလည်မှုကတလချောချမ်းမြင့်လာခဲ့ပြီဖြစ်ပြီးနိုင်ငံတွင်းမှာတော့လျှက်စင်ပြီးပြတ်တောက်မှုစာနယ်ရိတ်ခါတောက်သုံးရေးစေဝါပြက်လက်မှုတွေနဲ့အကြီးအကျယ်ကြုံတွေ့နေကြရပါတယ်ရှင
်။မတ်တင်ကြီးတိုင်းပြောပြခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မှာမြန်မာနိုင်ငံကမူရစ်စီဝါပြဿနာအကြောင်းကိုတင်ပြထားပါတယ
်။လူငယ်တဲ့နေ့ဇန်နဝါရီလကကွက်ခိုင်မြို့နယ်ကလူမရှိတဲ့အင်္ဂလုံးမှာယာဘဆေးပြားတန်း30ခရစ်စတမတ်ကီလို1800နဲ့ဘင်းဖြူကီလို200ကိုဖမ်းဆီးရမိကြောင်းအစိုးရကကြေညာပါတယ်။ပုံစင်းနဲ့ဆိုရင်ဒေါ်လာတန်း90ကျော်တန်ဖိုးရှိပါသည်။အဲ့ဒီနေရာတဝိုက်မှာပဲမူရစ်စေးထုတ်လုပ်တဲ့ပစ္စည်းကိရိယာဒေါ်လာ9တန်ဖိုးဖမ်းဆီးရမိပါလေ။ဒီနေရာဟာလာရှုနဲ့နီးပြီးမူဆယ်နဲ့တိတ်မဝေးပါဘူး။အစိုးရတပ်နဲ့မဟာမိတ်လှုပ်ထားတဲ့ပြည်သူစစ်တပ်ဖွဲ့တစ်ဖွဲ့ကချုပ်ကင်ထားတဲ့ဒေသဖြစ်ပါသည်။ဖမ်းဆီးချိန်မှာမူရစ်စေးထုတ်လုပ်သူတွေမရှိတာကိုကြည့်ရင်ကြိုတင်သတင်းရလို့ရှောင်းနေတာထင်ရှားပါသည်။ဒီလိုပြည်ဥဖြစ်စဉ်မျိုးကိုရှမ်းပြည်နယ်မှာမကြာခဏတွေ့နိုင်ပါလေ။ယာဘစိတ်ကြွဆေးပြားခရစ်စတမတ်ဆေးလုံးနဲ့ဘင်းဖြူထုတ်လုပ်တဲ့မူရစေမောင်ခိုလုံငန်းဟာရှမ်းပြည်နယ်မှာဝင်ငွေအကောင်းဆုံးဖြစ်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီလထုတ် International Crisis Group ICGF အစီရင်ခံစာမှာဖော်ပြထားပါတယ်။အစင်းပြည့်မူရစေထုတ်လုပ်ဖို့လိုအပ်တဲ့ကုန်ကျပ်ပစ္စည်းကိုတရုတ်ပြည်ကတင်သွင်းပါတယ်။နိုင်ငံခြားဈေးကွက်အတွက်အစ်စ်မီအောင်ထုတ်လုပ်ဖို့ကြွန့်ကျင်သူအတတ်ပညာရှင်တွေကိုထိုင်ဝမ်ကခေါ်ယူတယ်လို့ဆိုပါတယ
်။စေအစိုးရလက်ထက်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချို့ကိုနေကြားသောတပ်ဖွဲ့အဖြစ်အသွင်ကူးပြောင်းလိုက်ပါတယ်။နေကြားသောတပ်ဖွဲ့မှာအစိုးရတပ်ကအရာရှိနဲ့စစ်တီအချို့ပါဝင်ပြီးအစိုးရတပ်ရဲ့ထင်းချိုးမှုအောက်မှာရှိတယ်ဆိုပေမဲ့အစိုးရတပ်ရဲ့ထောက်ပံ့မှုကိုအနည်းအကျဉ်းသာရကြပါတယ်။ဒါပေမဲ့လက်တွေ့မှာတော့နေကြားသောတပ်ရဲ့လှုပ်ရှားမှုမှာအစိုးရတပ်ကစစ်တီမပါဝင်ကြပါဘူး။ဒါကြောင့်နေကြာသောတပ်တွေဟာပြည်သူစစ်တပ်ဖွဲ့လိုတီးကြားလှုပ်ရှားကြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းကနေကြာသောတပ်တွေဟာမူရစ်စေးလုပ်ငန်းမှာရောထွေးဆက်တင်ဖြစ်နေပါတယ်။မန္တလေးလာရှိုးမူဆယ်လန်းသို့မဟုတ်တာကြီလိပ်ကျိုင်းတုံမိုင်းလာကားလန်းနဲ့မနီးမဝေးမှာနေကြာသောသို့မဟုတ်ပြည်သူစစ်တပ်ဖွဲ့တွေစခန်းချထားကြပါတယ်။
ဝိရစေအများပြားထုတ်လုပ်နိုင်ဖို့အတွက်လိုအပ်တဲ့ကုန်ကျန်းပစ္စည်းကိုယူနန်ပြည်နယ်ကတင်သွင်းပါတယ်။ယူနန်ပြည်နယ်မှာဓာတုပစ္စည်းတွေကိုအလွယ်တကူဝယ်ယူပြီးနေရက်ကတစ်ဆင့်တင်သွင်းကာရှမ်းပြည်နယ်ကပြည်သူ့စစ်နယ်မြေမှာဝိရစေထုတ်လုပ်တာဖြစ်ပါတယ်။ဝိရစေထုတ်လုပ်တဲ့ဓာတုကုန်ကျန်းပစ္စည်းတွေနေရက်မှာဖမ်းဆီးရမိတာမျိုးမကြာခဏကြားရတဲ့အတွက်အလွယ်တကူတင်သွင်းနေတာသိသာတင်ရှားပါတယ်။အိန္ဒိယဘက်ကလည်းတင်သွင်းနိုင်ပေမဲ့တည်ယူပို့ဆောင်ရေးခက်ခဲတာကြောင့်ယူနန်ကသာအားကိုးကြပါတယ်။အစိုးရတပ်နဲ့ဆက်ထားတဲ့ပြည်သူစစ်နဲ့နေကြာဆောင်တပ်ဟာထင်သလိုလုံနိုင်တဲ့အခြေအနေမှာရှိနေပြီးအစိုးရတပ်ကသူတို့နဲ့မဆိုင်ဘူးလို့ညှင်းဆိုတဲ့အနေအထားမှာရှိပါတယ်။မူဆယ်ကိုကြော်တာနဲ့တွားကျင်ရတွားနိုင်ပါတယ
်။ရာဘကောစိတ်ကြွစေးကိုပြည်တွင်းစားသုံးဖို့နဲ့အိန္ဒိယနိုင်ငံတွေကိုတင်ပို့ဖို့ထုတ်လုပ်တာဖြစ်ပါတယ်။ ခရစ်စတန်မက်ကိုတော့နိုင်ငံသားအတွက်သာယူရပြီးဂျပန်နဲ့ဩစတြေးလျဈေးကွက်ကိုတင်ပို့ဖို့ဖြစ်ပါတယ်။ဖမ်းမိရရှိတဲ့ပမာဏဟာထုတ်လုပ်မှုရဲ့ဆယ်ရာခိုင်နှုန်းတောင်မရှိဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။ဘိန်းမြူလုပ်ငန်းမှာဘိန်းဆိုင်ပြိုးသူနဲ့ဂျားပွဲစားရှိဖို့လိုအပ်တာကြောင့်လူအတော်များများပါဝင်ကြပါတယ်။ခရစ်စတန်မက်နဲ့ယာဘဆေးပြားကတော့လူနည်းနဲ့သုံးပြီးများများထုတ်နိုင်တာကြောင့်ငွေရင်းဆိုင်သူအတွက်ပိုပြီးတွက်ချေခဲ့ပါတယ်။ဒါပေမဲ့ခရစ်စတန်မက်တဒံထုတ်ရင်ဓာတုအညစ်အကြေး၅ဒံလောက်စွန့်ပြစ်ရတာမို့တဘာဝပတ်ဝန်းကျင်ကိုအစိတ်တင့်စေပါတယ်။ဝိရစေးလုပ်ငန်းကပုံမှန်စီးပွားရေးထက်ကြီးမားနေတာဟာအလွန်အန္တရာယ်ကြီးလာပါတယ်
။တရုတ်အားကိုတဲ့ဘဂပကွန်မြူနတီ1989မှာအရင်နိုင်သွားခြင်းကစပြီးရှမ်းပြည်နယ်ရဲ့စီးပွားရေးဟာယူနန်ပြည်နယ်နဲ့အဆက်အသွယ်များလာပါတယ်။ဘရေသည့်ငပြောသည့်ရာဘာစတာတွေကိုစိုက်ခင်းကြီးတွေလုတ်ကြည့်အကြီးအကျယ်ရင်းနှီးမြုပ်နှံပါတယ်တရုတ်ကွန်ပစ္စည်းမျိုးစုံကိုလည်းတင်သွင်းပါတယ်ဒီထဲမှာမွေးရဆေးလည်းပါဝင်ပါတယ်လူငယ်တဲ့မေလာကမလေးရှားမှာမြန်မာပြည်ကလာတဲ့ခရစ်စတိုမက်ဆေးပြားတဒံကျော်ဖမ်းဆီးရမိတာကိုကြည့်ရင်ရှမ်းပြည်နယ်ကမွေးရဆေးလုံကဘယ်လောက်ခရီးရောက်နေတယ်ဆိုတာကိုသိနိုင်ပါတယ်ပြည်သူစစ်နယ်နေကြောင်းဆောင်တက်ကြီးစိုးတဲ့နေရာဒေသတွေမှာမွေးရဆေးကိုစိတ်ချလက်ချထုတ်လုပ်နိုင်တာကြောင့်ရှမ်းပြည်နယ်ဟာခရစ်စတိုမက်အများဆုံးထုတ်လို့ရဌာနတစ်ခုဖြစ်လာပါတယ်မွေးဆေးကရရှိတဲ့ငွေဟာပုံမှန်စီးပွားရေးကဏ္ဍတဲ့အစားပေါင်းများစွာကြီးမားနေတာကြောင့်ရှမ်းပြည်ရဲ့စီးပွားရေးဟာမွေးဆေးလုပ်ငန်းကိုဗဟိုပြုတယ်လို့ဖြစ်နေပါတယ်ဒီနေ့ကင်ပတိဘက်ကကိုဖြည့်ရှင်းပြီးပုံမှန်စီးပွားရေးလုပ်ဖို့ခက်ခဲနေပါတယ်ဒါကြောင့်မွေးဆေးစားသုံးသူတွေကိုအရေးယူမဲ့အစားထုတ်လုပ်သူကိုအရေးယူဖို့ ICG အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြရပြီးအခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ပို့ချမှာဖြစ်ပါတယ
်ဒီတွင်ပါ English American စိုက်ကန်တာမှာမြန်မာသတင်းရောကမှာသုံးနှုံးနေတဲ့ ADM အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် ADM အသုံးကတော့
to bow out
ဖြစ်ပါတယ်စာလုံးပေါင်းက TO2 BOW bow to bow ကဥညွတ်တာ OUT out ကအပြင်ဖြစ်ပြီးစကားလုံးရဲ့လုံးောက်ဒီဝေကဥညွတ်ပြီးအပြင်ထွက်တဲ့သဘောဖြစ်ပါတယ်ဒီသုံးရဲ့သွယ်ဝိုက် ADM အသေးပေကတော့ယာဒူးကနေတိတ်ခါရှိရှိနှုတ်ထွက်ပေးလိုက်တာအသာကြီးလက်မြောက်ရှုံးပေးလိုက်တာပြိုင်ပွဲဒါမှမဟုတ်ရွေးကောက်ပွဲမှာဝင်ပြိုင်တော့ပဲတုတ်ထွက်သွားတာဖြစ်ပါတယ်ဒီအတုံးကိုအမေရိကန်နဲ့မက္ကဆီကိုနယ်စပ်လူဝင်မှုကြီးကြပ်ရေးပြဿနာနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီး DHS လို့အတူကောက်ခေါ်တဲ့အမိမြေလုံခြုံရေးဌာနဝန်ကြီးကတ်ဂျန်နီလ်ဆန်ညာဒူကန်ဒီတင်းနေနေကနှုတ်ထွက်သွားခဲ့လို့ The Washington Post သတင်းစာကြီးက Nielsen bows out asDHS Secretary ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Rowe ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The company's founder bowed out of his role as president because of his serious illness.
ကုမ္ပဏီမတ်တီဒူကသူ့ရဲ့ကျန်းမာရေးအခြေအနေဆိုးရွားနေတဲ့အတွက်ကြောင့်သူယူထားတဲ့ဥက္ကဋ္ဌယာဒူးကန်လေးနှုတ်ထွက်သွားခဲ့တယ်လို့ဒီပေရပါတယ်။
The company's founder bowed out of his role as president because of his serious illness.
ခုဆက်လက်ကြင်ပြပေးမယ် EDM အသုံးကတော့
draw the line
ဖြစ်ပါတယ်စာလုံးပေါင်းက DRAW draw ကဆွဲတာတားတာ THE LINE line the line ကမြင်းကြောင်ဖြစ်ပြီးသူကလူရဲ့ဓာတ်ရိုက်ဒီပေကမြင်းကြောင်တားတာဖြစ်ပါတယ်ဒီတော့ရဲ့ EDM သွားအကြီးပဲကတော့နေစဉ်ဘဝမှာလူတူတွေနဲ့ကိုအတက်နိုင်ဆုံးလိုက်လျောနိုင်မှုကိုကန့်တက်လိုက်တာဖြစ်ပါတယ်။ဒါထက်ပိုလုံမပေးနိုင်တာလက်မခံနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့စီးချထားတာမျိုးဒါထက်ကြောပြီးလုံမပေးနိုင်တာကိုချပြတဲ့သဘောမျိုးဖြစ်ပါတယ်။ဒီတော့ကိုဒီမိုကရက်အောက်လွှတ်တော်မှတ်တွေကသမ္မတ Trump လက်ရှိရာထူးမတိုင်မီတန်းချွေစီးပွားရေးလုပ်ငန်းရှင်ကြီးဘဝတုန်းကincome tax ဝင်ငွေခွန်ဆောင်ရွက်ဓာတ်တွေကို6နှစ်စာထုတ်ပြန်ပေးဖို့ဖိအားပေးတောင်းဆိုရမှာသမ္မတထရမ့်ရဲ့အင်ဂျီရောယာယီအရာရှိချုပ်ဖြစ်တဲ့ Mac Mulvaney က သမ္မတ၏ income tax ပင်ွေခွန်ဆောင်ခဲ့တာတွေကို democrat အမတ်တွေကိုဘယ်တော့မှထုံပင်းနိုင်ဘူးလို့စီးချပြီးတင်းနေနေကညှင်းလိုက်တဲ့အတွက် the washington post စင်းစာကြီးက mulvani draws line on releasing trump's taxes ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ george group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ john told me he has finally drawn the line about workingmore than 40 hours a week
ကျော်ငါသူဒီဘက်မှာနိုင်40တဲ့အလုပ်ပိုမလုပ်ဖို့နောက်ဆုံးတော့စီးချလိုက်တယ်လို့ကျွန်တော်ကပြောခဲ့တယ်လို့ဒေးဗေရပါတယ်ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပ
ါ John told me he has finally drawn the line about working more than 40 hours a week
ခုနောက်ဆုံးတင်ပြပေးမယ် idiom အတုံးကတော့
neck and neck
ဖြစ်ပါတယ်စာလုံးပေါင်းက NECK neck ကလဲပင် AND ကနှိ NECK neck ကလဲပင်လို့ဖြစ်ပြီး neck and neck ရဲ့စကားခွန်ရဲ့တိုက်ရိုက်ဒီဘက်ကတော့လဲပင်နဲ့လဲပင်ဖြစ်ပါတယ်ဒီတုံးကလည်းမြင်းပြန်ပွဲကနေဆင်းသက်လာတာပါမြင်းပြန်ပွဲတွေကိုကြည့်ဘူးကြမယ်ဆိုရင်မြင်းတွေဟာတစ်ကောင်းနဲ့တစ်ကောင်းအပြန်အဆိုင်ပြေးကြရမှာတိတ်ပြေးကနေလို့ရှိရင်လဲပင်ချင်းထပ်နေတဲ့ပုံကိုမြင်ကြရမှာပါဒါကြောင့်လေ neck and neck ဆိုတာကတော့သူမသားကိုမသားအခြေအနေမျိုးအနံ့ရဘူးကတိတ်ကပ်နေတဲ့အခြေအနေမျိုးတိတ်ကိုအကျိတ်နဲ့ဖြစ်နေတဲ့သဘောမျိုးကိုညှိနှွမ်းတာဖြစ်ပါတယ်ဒီတုံကို April 9ရက်နေ့ကကျင်းပပြည်စည်းခဲ့တဲ့ Israel ရွေးကောက်ပွဲကြီးမှာလက်ရှိဝန်ကြီးချုပ် Benjamin Netanyahu အနံ့ရရှိခဲ့ပြီးမြေရွေးကောက်ပွဲကျင်းပတဲ့နေ့တုန်းကတော့ exit polls လို့ခေါ်တဲ့မဲပေးပြီးမဲယိုအထွက်ကောက်ခံတဲ့စစ်တမ်းတွေရဝင်းကြီးချုပ်နက်တန်ယာဟူးနဲ့သူ့ရဲ့ပြိုင်ဘက်ကာကွယ်ဦးစီးချုပ်ဟောင်းဘင်နီဂန့်စ်တို့အပေါ်ထောက်ခံမှုဟာတိတ်ပြီးအကျိတ်အနယ်ဖြစ်နေလို့ဘယ်သူအနိုင်ရမယ်ဆိုတာကိုပြောဖို့ခက်နေတဲ့အတွက် Reuters သတင်းတပုတ်မှာနက်တန်ယာဟူးနဲ့သူ့ရှင်ပြိုင်ဘက်တို့ဟာအစ္စရေးရွေးကောက်ပွဲရဲ့စောစောပိုင်းမဲယုံအထွက်ကောက်ခံတဲ့ဆင်းတွေအရမဲတွေတိတ်ပြီးကန့်နေတယ်ဆိုပြီးနက်တန်ယာဟူး main rival neck and neck in Israel elections early exit polls ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The two candidates are neck and neck in public opinion surveys so it's too early to say who will win at this point
ကိုစီလောင်းဦးတို့ကလူလူသဘောထားအမြင်ကောက်ခံချက်တွေမှာသူမသားကိုမသားဖြစ်နေကြတယ်ဒါကြောင့်လက်ရှိအခြေအနေမှာဘယ်သူအနိုင်ရမယ်ဆိုတာကိုပြောနိုင်ဖို့စောလွန်နေသေးတယ်လို့တည်ပြရပါတယ်။ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The two candidates are neck and neck in public opinion surveys. So it's too early to say who will win at this point.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to bow out, draw the line, neck and neck.
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကြင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်ပို့ချတဲ့ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်မကြခင်မှာတော့မြန်မာခေါင်းဆောင်တွေအသွားများနေတဲ့တရုတ်နိုင်ငံနဲ့မြန်မာတို့ရဲ့ဆက်ဆံရေးအခြေအနေကိုဆွေးနွေးထားကြတဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American အတန်ကနေတင်းငွေနေ့မနေ့ကင်းအစည်းအဝေးတွေကိုမနေ့9နိုင်အထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လီလိုင်းအစည်းအဝေးမတိုင်ခင်မှာအခုလိုတကြံကာလအတွက်တကြံတေးသချင်းတပုတ်နဲ့တင်ဆက်ချင်ပါတယ်ခင်ဗျာ
အတားကျူတဲ့တကူလာချင်းခါနီကိုတင်ပြမှာလူလေးနဲ့တွေ့ရမှာမင်းလည်းမမေ့နိုင်ပါ
အတန်းစကြကလမှာသောတာရှင်တွေလည်းပျော်ရွှင်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ခင်ဗျာအခုတခါတော့ကျွန်တော်တို့စနေည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်မြန်မာကောင်းဆောင်တွေအသွားလာများနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအကြောင်းကိုဆွေးနွေးထားပါပါတမတော်ကောင်ဝေးဦးစည်းရုပ်ကိုဂျုံမီကြီးမင်းအွန်လိုင်းဒီသတင်းပတ်တဲမှာတရုတ်နိုင်ငံကိုသွားရောက်ခဲ့တယ်လို့အတိုင်းမင်းကန်ပုတ်ကိုတောင်ဆန်းစုကြည်ကလည်းဒီလကုန်ပိုင်းမှာသွားရောက်မှုရှိပါတယ်အဲ့တော့တရုတ်နိုင်ငံနဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်အဆိုးအကောင်းဘာတွေမျှော်လင့်နိုင်တယ်လဲဆိုတာတွေကိုကုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တိုင်းလီလိုင်းစီစဉ်မှာတော့မြန်မာကောင်းဆောင်တွေခက်ဆက်ဆိတ်သွားနေတဲ့ဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးအကြောင်းဆွေးနွေးသွားမှာပါတရုတ်နိုင်ငံကိုတက်မလို့ကာဝေးဦးစီးချုပ်ဘူယုံမူချင်းမင်းအောင်လိုင်းဒီဒီဘက်ထဲမှာပဲသွားခဲ့တယ်လို့ပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းဒီလနောက်ပိုင်းမှာသွားဖို့ရှိနေပါတယ်ဒါတရုတ်နိုင်ငံနဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေမှာပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလားဒီလိုတရုတ်နိုင်ငံနဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်အဆိုးအကောင်းဘာတွေများကျွန်တော်တို့မျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ဖိတ်ကြားတဲ့ဒီမြန်မာအရေးအခက်အခဲတွေဖြစ်ကြတဲ့ဥအောင်သူငယ်နောက်တရုတ်နိုင်ငံခြေဆိုင်ဒေါက်တာလှကျော်စိုးတို့လည်းလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အစီအစဉ်ကိုကိုယ်ပဲဆက်လိုက်ချင်ပါတယ်အရင်ဆုံးကတော့ဒီကာဝေးဦးစီးချုပ်ရဲ့ခီးစင်မှာပေါ့လေဒီတရုတ်စီဦးစီးချုပ်တို့ဒီတရုတ်သမ္မတအုပ်နဲ့လည်းသူတွေ့ပါတယ်ဆိုတော့ဒီနိုင်ငံစစ်ဖက်အရက်ဖက်ဆက်ဆံရေးနောက်စီးပွားရေးစတဲ့ကိစ္စတွေကိုဆွေးနွေးရဆိုပြီးတော့လည်း သတင်းတွေကိုဖော်ပြပါတယ်ဆိုတော့တချို့ကဲခတ်တွေကတော့ဒီနေရာမှာခံမှန်းတာဟာဒီလောက်ကောင်မှဒီတရုတ်နိုင်ငံကကမ္ဘာလမ်းကြီးလမ်းကိုဒေါ်အောင်ဆန်းစုကြည်ဒီမသွားခင်မှာဒီကာကြုပ်အနေနဲ့အရင်သွားတွေ့ရဖြစ်မယ်ဆိုပြီးလဲယူဆရတယ်ရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဒေါက်တာလာကျော်စောအရင်သုံးသက်စီကျင်းပါတယ်ခင်ဗျာဒီသတင်းတွေမှာဖော်ပြနေတာထက်ပေါ့လေဒီကာကြုပ်ရဲ့ခီးစဉ်နောက်ကမှတခြားအကြောင်းရင်းကနေဘာတွေများရှိရလို့နားလည်ထားတယ်ခင်ဗျာအချင်းရောဆွေးနွေးပြပါလား
ဟိုတိူပြည်အနေနဲ့ကဟိုဗမာပြည်ပေါ်မှာထားတဲ့ဝါရတွေကအထူးသဖြင့်2015ကစပြီးတော်တော်တတ်မှတ်မှတ်လည်းရှိတယ်တွတ်တွတ်လည်းလည်းဖြစ်ပါတယ်အဲ့တော့ဘလို့ဝါရတွေထားလဲဆိုတော့အခုတိူပြည်မှာကခုနေနေရှိတယ်လေသူတေသနာအဖွဲ့ကြီးရှိတယ်တင့်တန့်ပေါ့ဗျာအဲ့ဒီအဖွဲ့ကြီးကသူတေသနာသမားတွေပါရဂူတွေကသူတို့ကအမြဲတမ်းတရုတ်ကရုပ်မြင်သံကြားမှာအမြဲလာပြီးတော့ဗမာပြည်နဲ့ပတ်သက်လို့ policy တွေပါတယ်ပြောပြနေတာတွေပါတယ်ရှိတယ်အဲ့ဒီကနေကျွန်မကြည့်ရတာကတော့တခုကဗမာပြည်ရဲ့ငင်းညာရေးကိစ္စပေါ့ဗျာအဲဗမာပြည်ရဲ့ငင်းညာရေးကိစ္စကပြည်ရင်းစစ်ရစေးကိစ္စကအဓိကကြတယ်လို့တရုတ်ကလည်းတွက်တယ်အထူးသဖြင့်2015ဒီကိုကန့်အရေးချင်းပြီးမှဒီပြည်ရင်းစစ်ကိုရပ်မှငင်းညာရေးရမှဗမာပြည်တိုးတက်မယ်ဆိုတာသိတယ်အဲ့တော့ဒီဗမာပြည်ရဲ့ပြည်ရင်းစစ်ရရင်ငင်းညာရေးရရဆိုတာလည်းအဓိကစစ်တပ်ကအဓိကဆိုတာလည်းသူတို့သိတယ်ဒါကြောင့်မလို့စစ်တပ်ကိုခေါ်ပြီးတော့အဲစစ်တပ်လာတဲ့အခါမှာသူကသူ့နီလန်းအရာသူကတခါပြည်တွင်းငင်းညာရေးရပ်ဖို့နဲ့ဒီစီးပွားတိုးတက်ရေးတွေလုပ်ဖို့အပြင်ဒီဗမာတပ်မတော်ရဲ့ဟိုအတွေးခေါ်စိတ်နေစိတ်ထားတွေပြောင်းလဲလာနိုင်လောက်အောင်ကိုသူတို့ကြိုးစားနေတဲ့အပိုင်းရှိတယ်။ဥပမာအဖြစ်ဒီကာကျုပ်အရင်တစ်ခေါက်လာတုန်းကဆိုရင်တရုတ်ပြည်မှာဖွင့်ထားတဲ့ဒီကုလသမဂ္ဂအတွက်ငြိမ်းချမ်းရေးဆောင်တပ်သားတွေအတွက်ဟိုတင်နန်းပေးနေတဲ့အကယ်ဒမီကျောင်းကြီးရှိတယ်။အဲ့ဒီကိုအဲကာကျုပ်ကိုပို့ပြီးတော့တခန်းတနားကိုကျူဆူလာပဲ။အခုဒီဆွေးနွေးပွဲမှာလေသမရရှီကျင်းပင်ပြောတဲ့အချိန်မှာတခုပါတယ်။တနက်တက်ပူတွဲပြီးဆက်စီရေးတွေလှုပ်ဖို့ဆိုတာအဲ့ဒါတွေတိုးမြင့်လှုပ်ဆောင်မှုဆိုတာ။သဘောကတော့ဗျာအဲဗမာစစ်တပ်ကိုဗမာတပ်မတော်ကိုတတ်နိုင်သမျှသူကနိုင်ငံတကာဟိုတခြားစစ်တပ်တွေနဲ့လည်းနိုင်ရောညီထွေနေရင်ထိုင်ရင်ကဗမာတမရော်ရဲ့စိတ်နေစိတ်ထားတွေတစုံတရာပြောင်းလာအောင်ကြိုးစားပေးပုံရတယ်။ဗမာတမရော်ရဲ့စိတ်နေစိတ်ထားပြောင်းမှသာလေဗမာပြည်ရဲ့ငြိမ်းချမ်းရေးလည်းရနိုင်မယ်။ဗမာပြည်လည်းဖွံ့ဖြိုးတိုးတက်နိုင်မယ်။ဒါမှသူတို့တရုတ်ပြည်လုံနေတဲ့ OBOW ပေါ့နော်။အဲ့ဒီပိုလန်မှာစီမံကိန်းကလည်းချောမောပြည်ပြင်မယ်လို့တွက်ပုံရပါတယ်။
ဟုတ်ကဲ့။ဒီတော့ဆက်စွကြည့်ခီးစရာတော့ဒီတရုတ်နိုင်ငံကပန်လန်းစီမံကိန်းညီလာခံတက်ဖို့ဆိုပေမဲ့ဟိုတခြားသဘောတူဆန်ရုပ်တချို့လည်းလက်မှတ်ထိုးရှိရဆိုပြီးတရင်တွေထွက်နေရလည်းရှိပါတယ်။ဆိုတော့ဒီအခုမြန်မာကောင်းဆောင်တွေပေါ့လေအခုဟိုကာကျုပ်သွားတယ်နောက်တော့ဆက်စီရဲသွားမယ်ဆိုတော့သူတို့ခီးစဉ်ကနေရောမြန်မာနိုင်ငံအတွက်တစုံတရာဘာတွေများဟိုအဆိုးကောင်းညှော်လက်နေစရာတွေရှိမလဲခင်ဗျာ
။ဟိုတော်ဆန်းစုကြည်လာရင်တော့သူတို့ဒီ PRI ပေါ့နော်ဒီဟိုပိုလန်မှာရဲ့စီမံကိန်းနေနဲ့ပတ်သက်လို့ဆွေးနွေးမဲ့ forum ယူလာမှာအဲ့ဒါကတော့နိုင်ငံပေါင်းတရာချောပါပါမှာဆိုတော့အဲ့ဒီမှာကတော့သူကစီမံကိန်းတော်တော်များများဆွဲစရာတွေရှိတယ်။အဲ့ဒီစီမံကိန်းတွေကဗမာပြည်အတွက်အကျိုးရှိလားမရှိလားဆိုတာကတော့အဲ့စီမံကိန်းတွေကိုစာချုပ်တဲ့အခါမှာပေါ်ထွက်လာတဲ့အချက်လက်တွေပေါ်မှာပဲမူတည်မယ်။အဲ့တော့အဲ့အချက်လက်တွေဟာဒီကိုလူမျိုးအတွက်ဘလောက်အကျိုးရှိနိုင်မလဲဆိုတာသူတို့အကြံပေးနေတဲ့လူတွေပါတယ်အကုန်လုံးဝိုင်းဝန်းတက်ချက်ပြီးမှပဲပြောလို့ရမယ်။အဓိကကတော့တရုတ်ကဒီဟိုပိုလန်မှာပေါ့နော်အဲအဲ့စီမံကိန်းဟာဆိုလို့ရှိရင်တရုတ်ကဖွံ့ဖြိုးတိုးတက်မှုကိုသူကရေရှည်ထိန်းချနိုင်မှုအတွက်သူကဂျန်တဲ့နိုင်ငံတွေပါပါလာအောင်လို့ဂျန်တဲ့နိုင်ငံတွေပါတိုးတက်လာအောင်လို့အဲလုပ်တဲ့စီမံကိန်းကိုသူတို့ပြောတာပဲလေအဲ့တော့ရှီကျင်းပင်ပြောနေတာကလည်းအဲအနာဂတ်တွေကိုဝေမျှထားတဲ့ဘယ်လိုခေါ်မလဲလူအဖွဲ့အစည်းတည်ဆောက်ရေးဆိုပြီးပြောနေတာဖြစ်တာ။အဲ့ဒါဘလောက်အကျိုးရှိမယ်မရှိဘူးဆိုတာကတော့အစိုးရတွေကပေချာစနစ်တကျကြီးစုပြီးတော့ဟိုတောင်းဆိုတင်တာတောင်းဆိုလျှော့တင်တာလျှော့အဲ့ဒါမျိုးတွေလုပ်ရလိမ့်မယ်ထင်ပါတယ်။
โอเคโอเคဆိုတော့ကိုအောင်သူငယ်သဘောထားအောင်ခင်ဗျအခုကျွန်တော်တို့ကာချုပ်ခီးစင်ရှိရဲ့နောက်ဒီဒေါ်အောင်ဆက်စုကြည်သွားဖို့ရလည်းရှိနေဆိုတော့ဒီခီးစင်ရန်นี่ကျွန်တော်မြန်မာနိုင်ငံအတွက်ဘာညာဘလောက်ထိအဆိုးကောင်းမျောလင့်နိုင်ကြရည်ရှိမယ်လို့ယူဆတယ်ကိုအောင်သူငယ
်ဟုတ်ကဲ့ဟိုကျွန်တော်ချင်းနဲ့ဒေါ်အောင်ဆက်စုကြည်သွားတဲ့ခီးစင်ကခုနပြောတဲ့ BRI ပေါ့နော်ပိုလန်မကြီးရဲ့ပုံမှန်လုပ်တဲ့ဟိုအစည်းအဝေးကိုသတ်တက်တဲ့သဘောပါပဲဆိုတော့ဒါမဲ့အရေးကြီးတာကတော့ဒီလုပ်တဲ့အစည်းအဝေးတွေအပြင်မှာဒီနိုင်ငံခေါင်းဆောင်ချင်းချင်းတွေ့ကြတာတွေရှိပါလိမ့်မယ်အဲ့ဒီအချိန်မှာတော့မြန်မာပြည်နဲ့ပတ်သက်တဲ့ဟိုဆုံးဖြတ်ချက်တွေလုပ်ဖို့ရှိတယ် နောက်တစ်ခုကကြတော့လေအခုကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ဆိုလို့ရှိရင် CMEC ခေါ်တာပေါ့နော်2018နောက်နှစ်နောက်ဆုံးပိုင်းမှာဟိုလောက်ထားတဲ့သဘောတူညီချက်ရှိပါတယ်အထူးသဖြင့်တော့တရုတ်မြန်မာဟိုစီးပွားရေးဈေးညံလမ်းမကြီးဆိုတဲ့အားမျိုးပေါ့ကျွန်တော်ဒီစာချုပ်နဲ့ပတ်သက်တဲ့အသေးစိတ်ကိစ္စတချို့စာချုပ်တွေကိုကျွန်တော်ဆင်းနေအခုဒေါအောင်ဆန်းစုကြည်သွားတဲ့ခီးစင်မှာလက်မှတ်ရေးထိုးလိုက်မယ်လို့ထင်ပါတယ်ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ကတော့ပြောမယ်ဆိုလို့ရှိရင်ဟိုတစ်ဖက်မှာလည်းဟိုအကောင့်ချက်တွေရှိပါတယ်တစ်ဖက်မှာလည်းကျွန်တော်တို့စိုးရင်ကြတွေရှိတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ကာယုတ်ခီးစင်နဲ့ပတ်သက်လို့ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်နိုင်ငံအစိုးရကပုံမှန်စီစဉ်နေတဲ့ခီးစင်တွေရှိပါတယ်အထူးသဖြင့်မြန်မာစစ်တပ်ဆိုလို့ရှိရင်သူကအရင်တော့ကတော့တရုတ်လက်နက်တွေကိုအားကိုးခဲ့တယ်တစ်ချိန်မှာကျတော့တရုတ်လက်နက်တွေစီကနေဖယ်ပြီးတော့အခုလက်ရှိဟိုယူကရိန်းတို့ရုရှားတို့ဘက်ကိုပြောင်းသွားတဲ့သဘောမျိုးတွေရှိပါတယ်ဆိုအဲ့ဒီအနေထားမှာတော့ကျွန်တော်ထင်တယ်တရုတ်ဘက်ကလည်းပြန်ပြီးတော့ဟိုစီယုံလာတို့တချို့ချစ်ကတ်တာတို့ပုံမှန်တွေ့ဆုံတာတွေဒါတွေရှိနိုင်မယ်လို့ထင်ပါတယ်တခုတော့ရှိရယ်အရင်တော့ဆိုလို့ရှိရင်ပုံမှန်အဖြစ်ဦးသိန်းစိန်လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့သမရလုပ်တဲ့လူတွေကတရုတ်နိုင်ငံကိုနှစ်စင်ဟိုအနည်းဆုံးတစ်ခေါက်လောက်တော့သွားတယ်ဟာမျိုးပေါ့နော်ဆိုတော့အခုလက်ရှိအနေထားမှာတော့ဟိုသမရဦးထင်ညော်တော့တစ်ခေါက်သွားပါတယ်ကျော်သမရဥွေးမြင့်ကာလမှာတော့အခုချိန်ကြီးတော့ဟိုတစ်ခေါက်မှမသွားသေးဘူးဆိုတော့အနေထားမျိုးတော့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းမှာရောက်နေပါပြီဆိုတော့တို့လည်းလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုက်ပွေကုန်းမှာစလိုက်ပွေကုန်းသဘောထားလဲဆွေးနွေးမြင့်နိုင်ပါခင်ဗ
ျကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကချို့သွားတဲ့ကိစ္စကတရုတ်ကလင်းနေကိုင်းကြီးရောသမရောတရုတ်သားရင်ဖိအပ်ပေးနိုင်ဆုံးနိုင်ငံဖြစ်တဲ့အတွက်ကျွန်တော်ကတော့မြင်းချန်တွေ့တော့ညှော်လင့်ပါတယ်လို့သို့တော့စီးပွားရေးကိစ္စနဲ့ပတ်သက်လိုက်ရင်တော့လူအောင်ဆန်းစုကြားသွားတဲ့ခါနဲ့တွေ့ဆုံတဲ့ချိန်မှာမျိုးစုံကိစ္စတွေဘာလို့ဖိအပ်ပေးလာမယ်ဆိုရင်တော့အဆုံးဆုံးမှုတွေပဲညှော်လင့်ရမလားမသိဘူးသို့တော့ဟိုကမြင်းချန်ကိစ္စမှာတော့တရုတ်ကတော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်အကူအညီပုံစံဖြစ်နေတယ်ဆိုတော့နည်းနည်းဆွေးနွေးချင်တာပါလို့
ဟုတ်ကဲ့ကိုဆိုင်ဖွေကိုဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုနေဦးလင်းဖြစ်ပါတယ်စင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အခုလက်ရှိကြီးဘာပေါ့ဗျာဟိုနိုင်ငံရေးအာဏာရနေတဲ့ NLD ပါတီရဲ့လူတွေစဉ်းစားပုံကဟိုဒီတိုင်းတည်းကစစ်တပ်မပါလို့ရှိရင်ဒီဆောက်လို့ရတယ်ဆိုတဲ့အတွေးခေါ်ရှိနေတာပေါ့နော်အဲ့ဒီအတွေးခေါ်တိုင်းပဲအနောက်အုပ်စုကလည်းအားပေးတာပေါ့အားပေးတဲ့အတွက်ကျွန်တော်တို့ကတရုတ်ပြည်ချင်းကျော်ရင်ဝင်နဲ့ရောက်တဲ့ရောက်ပိုရောက်သွားတာပေါ့ဗျာအခုတော့ဟိုတည်ရေးကိုဖယ်ထားပြီးတော့နိုင်ငံရေးစကားပြောမယ်ဆိုရင်တောင်မှကျွန်တော်တို့ကတရုတ်နဲ့ဟိုရှင်းပြောရင်ဟိုညွန်ကြောက်ကြီးကြောက်နေအမှန်တမ်းပြောရလို့ကျွန်တော်တို့ကအနောက်ကိုရွှေ့ကျင်တာကိုဟာဟိုကွန်မြူနစ်ကလှုပ်ပေးတဲ့အတွက်ကျွန်တော်တို့ကအနောက်ကိုရွှေ့လို့မရဘူးရှင်းပြတရုတ်ဘက်ကိုပဲပိုရောက်သွားတဲ့သဘောရှိတယ်အဲ့ဒါကြောင့်သူကဒီတရုတ်ကနိုင်ငံကခုနသူတေတီတို့ဘာလို့ဘယ်လိုပဲပြောပြောဖြစ်စင်နေဘယ်လိုပဲပြောပြောဗမာနိုင်ငံမှာစစ်တပ်ကရည်ရွယ်ရှုလို့မရဘူးဆိုတာသိတဲ့အတွက်စစ်တပ်နဲ့ခေါ်ပြီးတော့ပြည်တယ်ဒီအချက်နေ့အချက်ကနိုင်ငံရေးကောင်းတော်ကနိုင်ငံတစ်ခုကနိုင်ငံရေးလှုပ်ရှားမှုရှိရဒါကြောင့် NLD ကိုခေါ်ပြီးပြောတယ်အဲ့ဒါပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးတဲ့အထက်အချက်တစ်ချက်ကိုကျွန်တော်ဒီသုံးသပ်တဲ့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်ပြန်ပြီးဆွေးနွေးစီချင်ပါတယ်အထူးသဖြင့်ဒီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံရေးကြောင့်ဒီနိုင်ငံတကာဆက်ဆံရေးကိုရိုက်ခတ်လာနိုင်တဲ့အခြေအနေပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံကဒီနိုင်ငံသားဆက်ဆံရေးမှာဘက်မလိုက်မှုကိုပဲကျင့်သုံးနေဆိုပြီးတရားဝင်လက်ညှိညာထားပါတယ်ဟိုဘက်မလိုက်မှုကတော့ဒါပေမဲ့ကင်ဆွတ်ထားရဆိုပေမဲ့လက်ရှိအခြေအနေမှာဟိုတစ်ဖက်ကိုပိုရင်းနေတဲ့အခြေအနေများဖြစ်နေသလားဆိုတော့ကိုနေဦးလင်းလည်းအဲ့ဒါကိုထောက်ပြပါတယ်အထူးသဖြင့်ဒီအနောက်နိုင်ငံတွေကဒီမြန်မာနိုင်ငံလူ့ခွင့်ပြဿနာတွေနဲ့ပတ်သက်လို့ဝေဖန်တာတွေဖိအားပေးတာတွေရှိနေတဲ့အခြေအနေမှာတရုတ်နိုင်ငံကတော့ဟိုဒီလိုဖိအားတွေကိုတော့သူကကြားနေဝင်ကာဝယ်ပေးနေတာဆိုတော့အခုအချိန်မှာဒီဗမ်လိုက်မူဝါဒကျင့်သုံးနေဆိုပေမဲ့လက်တွေ့ပဂတိအချိန်ဒီမှာတရုတ်နိုင်ငံဘက်ကပိုရိုင်းရိမ့်နေတယ်လို့ပြောနိုင်တယ်လားဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျ
အခုလုံးလုံးစေရတော့အေးဟိုစစ်တပ်ပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ပဲဖြစ်ဖြစ်ဘလောက်ပဲအနောက်နိုင်ငံကိုလိုလားလိုလားအနောက်နိုင်ငံကတလောက်ရစရာမရှိအောင်ပြောတာဒေါအောင်ဆန်းစုကြည်ဆိုလဲစုတွေတစုပြီးတစုဟိုတကယ်ကိုဟိုဘယ်လိုခေါ်မလဲရိရဆက်ဆက်လုံနေတာလေအဲ့တော့ဒေါအောင်ဆန်းစုကြည်ဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ဟိုအနောက်နိုင်ငံနဲ့ပေါင်းရင်ပေါင်းရင်သူကပေါင်းလို့မရအောင်လေအဲ့ဒါကြောင့်မလို့တရုတ်ဘက်ကိုပို့ပို့ရင်းရတယ်ဆိုတာအမှန်ပဲနောက်တစ်ခုကတရုတ်ကသူကဆက်ဆံတဲ့အခါမှာသူကလက်တွေ့အကျိုးရှိရေးပေါ်ကပဲဆက်ဆံတယ်ဒ
ဒီလူခွင့်ရေးတို့ပါတို့ဒီအနောက်နိုင်ငံကပြောနေတာနဲ့ပတ်သက်လို့ကြိုးကထားဖို့အဲတချို့နိုင်ငံတွေကဒီအနောက်နိုင်ငံတအားဖြစ်ပြီးတဲ့ပေးခံရတဲ့လူတွေကအဲတရုတ်နဲ့ဆက်ဆံရတာနည်းနည်းပို့ပြီးတော့အဆင်ပြေတယ်လို့ဖြစ်တာပေါ့ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်ပဲဖြစ်ဖြစ်ကာကြုံမင်းအောင်လှိုင်ပဲဖြစ်ဖြစ်တရုတ်ပြည်ကိုလာနေရတာဖြစ်တယ်မင်းအောင်လှိုင်ဆိုတော့ပြောင်းပ
ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေတက်ပြီးတော့ဒီအထူးသဖြင့်တော့အနောက်အုပ်စုဘက်ကဖိအားပို့ပေးလာတဲ့သဘောမျိုးရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာပဲကျွန်တော်တို့ဘက်ကလည်းဟိုဘယ်လိုခုခံမယ်ဆိုရဲမဟာဗျူဟာအသေးချာမသိတဲ့ဘောဗျာဆိုတော့ဒီအနေအထားမှာပဲအနောက်အုပ်စုနဲ့ဒီဖြစ်ကင်းကွာလာတယ်တရုတ်ရဲ့ပုံနီးလာတယ်ဆိုတော့သဘောမျိုးရှိပါတယ် နောက်တစ်ခုကစိတ်ဝင်စားချက်ကောင်းတာကလည်းကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့အခုတရုတ်ကကြိုးပမ်းလိုက်တဲ့ဘီအာတိုင်းခေါ်တော့ဗျာဒီအခုပိုလမတည်ကြီးစီပံငိမ့်ဆိုတာကပြောမယ်ဆိုလို့ရှိရင် globalization နောက်တစ်မျိုးလို့ပြောလို့ရပါတယ်တရုတ်ကတရုတ်ခံနဲ့တရုတ်ကလည်းနောက်ထပ်စုပါသာသူဟိုလွှမ်းမိုးဖို့ကြိုးစားတဲ့ globalization တစ်မျိုးဖြစ်လာပါတယ်ဆိုတော့အဲ့ဒီအဖြစ်မှာနောက်ထပ်စိတ်ဝင်စားချက်ပေါ့
အဲ့ဒီနေသားမှာတရုတ်ကပြောတာကသူ့ကိုယ်သူ peaceful rights လို့ပြောပါတယ်။ဘယ်နိုင်ငံမဲ့နေမှာတော့ရံမဖြစ်ဘူး။သူ့ဘာသာသူဖွံ့ဖြိုးတိုးတက်ရေးအတွက်လိုလားတဲ့ဆိုတဲ့ဟာမျိုးတရုတ်ဘက်ကပြောလာတဲ့အနေအထားတွေရှိပါတယ်။ဆိုတော့ဒီနေသားအောက်မှာတော့ဟိုကျွန်တော်တို့ကအင်ဂျင်လည်းဖြစ်တယ်၊အင်အားကြီးလည်းဖြစ်တယ်ဆိုတဲ့နေသားမှာတချို့ကိစ္စတွေကတော့ကျွန်တော်တို့ငြင်းလို့မရဘူးဗျ။ ရှုကိစ္စတွေမှာလူကောင်းလူပါလိမ့်မယ်
။ဟုတ်ကဲ့ကောသူကြီးဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပေါ့ကိုရင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တစ်ဦးလည်းလေလံမှာရှိနေပါသေးတယ်။ကိုတန်းမောင်မြန်မာနိုင်ငံဖြစ်ပါရယ်။ကိုတန်းမောင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကပြည်ဥပ္ပိနဲ့ဆက်ဆံရတာပြည်သူလူထုကဒုက္ခရောက်ပါတယ်။စစ်အာဏာရှင်ပဲသူကအတားကြီးရပါတယ်။ကျွန်တော်တို့ပြည်သူအနေနဲ့အခုမှပြည်ဥပ္ပိသွားမယ်ဆိုတန်ရုံသွားရင်အော်ဟိုတယ်ဘုကင်ပြရတယ်လေလည်းမှအသွားပြန်ပြရတယ်။နော်ကျော်ဒီမြေသားမှာရှိတဲ့လူတွေဆိုလည်းဥပမာကျွန်တော်ကြောက်ဝိုင်းမှာရှိတဲ့လူဆိုရင်ခုဆို20ရာခိုင်နှုန်း30ရာခိုင်နှုန်းပစ္စည်းပြန်ပေးတယ်။ညီမဘက်ကအမြဲတမ်းမျက်နှာနေရတာ။ဟိုသွားတဲ့ကာကြိုကောဟာလားအမေစုရောဟာလားကျွန်တော်ဒီတည်သူတွေအတွက်ဘာပြောပေးမှာလဲကျွန်တော်နိုင်ငံအတွက်ဘာအကျိုးရှိမှာတော့။နောက်ဒီလက်နက်ကငင်းညာရေးဆိုတာကတကယ်တမ်းကတော့တည်သူလောက်ပြောမယ်ဆိုရင်လက်နက်ကအဖက်ပေါင်းစုံကရှမ်းဖွဲ့ပဲတရုံနဲ့လွတ်တာများပါအဲ့တော့ဒီလမ်းနဲ့ပိုင်ရဆွဲကိုလည်းသူက KIM လည်းသူခေါ်ထိချောက်တယ်။ဟလာနီးပညာလည်းသူတို့ပေးထားတယ်။ဒီလိုဒီမြစ်စုံဟိုမျိုးလက်ခံလိုက်လက်မခံရင်ဟိုဘက်ကဟောသူတို့ကထိချောက်တဲ့ပုံစံမျိုးနဲ့သူတို့ပြောခဲ့ပါလေ။ဒါရရဟိုအကြီးငယ်တွေပြီးပါလေ
။ဟုတ်ကဲ့
ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုတမဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေကိုတိုင်းရိုက်ကျွန်တော်တို့မှတ်ချက်ပေးနေရတချို့လည်းရှိပါတယ်။တူကဦးတူးဆိုတဲ့အကောင့်မှာသူကမြန်မာကဘဲမလန်နိုင်ငံလို့ပြောမှတော်ခက်ပါတယ်။တရုတ်ကအခွင့်အောင်းယူရပါတယ်ဆိုပြီးတော့ပြောပါရဲနောက်ထပ်ကျွန်တော်တို့မှတ်ချက်တချို့ကိုလည်းဖတ်ပြခြင်းပါတယ်ကျော်ထွေးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာပြည်သူတွေအတွက်ကောင်းကျိုးတဲ့ဆွေးကြတာများမယ်ထင်ပါတယ်စစ်ကောင်းဆောင်နေစီမံကိန်းလုပ်ကတ်မြလက်ရှိဆွေးရကအကောင့်ထဲပုံနေရတာပါတဲ့ဆွေးရကပွဲစားသဘောလောက်ပဲအာဏာရထားတဲ့သဘောလားမသိပါဘူးဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဝေလင်းဆိုတဲ့အကောင့်ပိုင်ရှင်ပါသူကတော့ရှိသမျှတရုတ်ကိုရောင်းစားပြီးတိုင်းနယ်လက်နက်ကိုင်အဖွဲ့တွေကိုထိန်းချုပ်ဖို့ကြိုးစားမှာပါတဲ့ဒေါ်စုနဲ့မင်းအောင်လိုင်းဆွေးနွေးပြီးတော့ပါပြီမြစ်ဆုံလဲပေးမှာကုမင်းရထားလမ်းလဲဖောက်မှာရှိသမျှတရုတ်ပေးပြီးတိုင်းနယ်တွေကိုတရုတ်ကလက်နက်မထောက်ပံ့မှုဖားပြီးပြောမယ်ဆိုတာရှင်းရှင်းလေးပါပဲနောက်တစ်ခုကတော့မင်းသားကြီးဆိုတဲ့အကောင့်ပိုင်ရှင်ပါကိုချင်းချင်းမညီညွတ်တော့တိုင်းနယ်လက်နက်ကိုင်လဲတရုတ်ချောက်က မြန်မာတက်မလို့လည်းတရုတ်ချောင်းဂျားတွေကပြည်သူကတော့အစ်စ်ပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့အီးမေးလ်ပို့ထားတာတချို့လည်းရှိနေပါသေးတယ်အရင်ဆုံးစာတစ်စောင်ကတော့မိတ္တလာမျိုးဝဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာပြည်သူလူထုတချို့ကတော့တရုတ်ကမြန်မာကိုအကျိုးလိုလို့ညောင်ရီလောင်းနေတယ်လို့ထင်မြင်နေကြပါတယ်ဘသူတွေမှကိုကျိုးမရှိပဲနဲ့တခြားသူကိုဥစ္စာဒဏအကုန်ကြခံပြီးရေရှိအကျိုးစီးပွားအတွက်ကူညီနိုင်ကြမှာမဟုတ်ပါဘူးဆိုတဲ့သဘောကိုတော့ထည့်သွင်းစဉ်းစားသင့်ပါတယ်အကျိုးတူပူပေါင်းဆောင်ရွက်နိုင်ရေးကိုသဘောတူလက်ခံဆောင်ရွက်နိုင်မှုကိုသာကိုယ့်ဘက်ကစဉ်းစားချင့်ချိန်ညှိနှိုင်းဆောင်ရွက်ရမှာဖြစ်တယ်လို့ဆိုချင်ပါတယ်အခုတက်မတော်ကာကွယ်ဦးစည်းချုပ်နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့တရုတ်ပြည်ကိုသွားတဲ့ကိစ္စမှာတော့တရုတ်မြန်မာဆက်ဆံရေးအခြေအနေကိုအနောက်ဥစုကသိမြင်ပြီးတော့ထင်သလိုအနိုင်ယူဖိနှိပ်မှုမပြုနိုင်အောင်ကာကွယ်တားဆီးလိုက်တဲ့သဘောဖြစ်နိုင်ပါတယ်မိမိနဲ့ပိုင်တဲ့နယ်မြေနယ်စပ်တွေမှာတိုက်ပွဲတွေဖြစ်နေတာဖြစ်လာမှာကိုမလိုလားတဲ့တရုတ်ရဲ့သဘောထားကိုဖြည့်ဆည်းနိုင်ရေးအတွက်ဝတ်တပ်ဖွဲ့အပါအဝင်အပြည့်ခန့်ရစဲရေး NCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များကိုတရုတ်ကနားချတိုက်တွန်းဖိအားပေးရေးကိစ္စကိုလည်းအခုထပ်ပိုပြီးလှုပ်ဆောင်ဖို့တိုက်တွန်းကြလိမ့်မယ်လို့ထင်ပါတယ်မြန်မာနိုင်ငံရဲ့ညီညွတ်ရေးဟာအဓိကလိုအပ်ချက်ဖြစ်တယ်ဆိုတာတရုတ်ကကောင်းကောင်းသိတယ်လို့ထင်မြင်ပါတယ်မြစ်ဆုံကိစ္စကတော့တခြားကိစ္စဖြစ်တဲ့အတွက်အခုခီးစင်မှာတော့ဆွေးနွေးကြလိမ့်မယ်လို့မထင်ကြောင်းမှခင်ဗျားဆိုပြီးတော့ရေးထားပါတယ်ရှင်
နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာစောင်ကတော့အမေရိကန်ပြည်အောင်စုကမောင်တက်တနရဲ့ဗီဇာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျစေအစိုးရအဆက်ဆက်လက်ထက်ပြည်သူကိုတာဝန်မခံတဲ့စီးပွားရေးမူဝါဒတွေနဲ့ပွင့်လင်းမြင်သာမှုမရှိတဲ့ဆက်ဆံမှုတွေကြောင့်စိုးကျိုးတွေကသာအစမတန်ခံခဲ့ရတယ်လို့ယူဆမိပါတယ်ရေသွေးညံဖြင့်တဲ့ဆေးဝါးနဲ့စားသောက်ကုန်တွေကဆားလို့စားလို့ရေးလုပ်ငန်းသုံးပစ္စည်းတွေစက်မှုလုပ်ငန်းသုံးပစ္စည်းတွေအထိမြန်မာပြည်ထဲဝင်ရောက်လာပါတယ်တခါပြည်တွင်းငြိမ်းချမ်းရေးမတည်ဆောက်နိုင်မှုကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နေမြေတွေကနေတကားမရှိဒါမရှိဝင်ရောက်နေတာကြောင့်တရုတ်နိုင်ငံအတွက်ကြီးမားတဲ့အမျက်ဆွန့်တွေရရှိနေပါတယ်တရုတ်ပြည်နဲ့ဆက်ဆိုးရအဆက်ဆက်ချုပ်ဆိုထားတဲ့ကဏ္ဍပေါင်းစုံစာချုပ်တွေဟာလည်းနောက်မျိုးဆက်ပေါင်းများစွာကျွန်ခံဆက်တာအောင်ချိန်နိုင်ပွဲရမမြင်နိုင်ပါအဆိုးဆုံးကတော့အချုပ်ချာအာဏာကိုတလက်မမှအထီးမခံဘူးဆိုတဲ့ဆက်ဆိုးရအဆက်ဆက်လက်ထက်တရုတ်နိုင်ငံသားဆက်ဆက်သိမ်းပေါင်းများစွာကိုဝရှန်ကိုကအစရှိတဲ့တိုင်းသားမျိုးနွယ်စုအမည်တွေနဲ့နိုင်ငံသားကတ်တွေထုတ်ပေးထားရုံမကမြေယာဧကသိမ်းပေါင်းများစွာကိုစိတ်ကြိုက်လုကန်ကွယ်ပေးထားခြင်းပါပဲ။နောက်ပြီးဝါဒေသဟာအစိုးရအုပ်ချုပ်မှုနဲ့လုံးဝခင်းကွာနေပြီးတရုတ်နိုင်ငံပိုင်နယ်မြေတစ်ခုလိုတော့သတ်မှတ်လို့ရအောင်ဖြစ်နေပါပြီ။မြန်မာမျိုးသမီးတွေကိုဈေးပေါပေါနဲ့တရုတ်ငါးမယားတွေအဖြစ်ရရှိနေတာဟာလည်းကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ယူဆနိုင်ပါတယ်။နောက်ပြီးမြောက်ပိုင်းလက်နက်ကိုင်အဖွဲ့အစည်းတွေရဲ့စီးရေးနိုင်ငံရေးစီးပွားရေးတွေအားလုံးဟာတရုတ်နိုင်ငံနဲ့လုံးဝခင်းကွာလို့မရနိုင်တဲ့အတွက်တရုတ်ကမ္ဘာလမ်းစီမံကိန်းနဲ့ပြည်ထောင်ချင်းရေးဆွေးနွေးပွဲတွေမှာဒီမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးကိုဟန်ချက်ညီညီအသုံးချမှအသေးကြပါပဲအကြောင်းကတော့ဒီဒေသမငြိမ်းချမ်းပဲသူ့ရဲ့မဟာဗျူဟာစီမံကိန်းတွေကိုစလို့မရနိုင်လို့ပါမြေဆုံစီမံကိန်းဟာတရုတ်နိုင်ငံအတွက်နိုင်ငံရေးအရမြန်မာနိုင်ငံကိုဖိအားမျိုးမျိုးပေးလို့ရနိုင်တဲ့စီမံကိန်းလို့ပဲယူဆမိပါတယ်တိမ်မွေးတဲ့နိုင်ငံရေးတန်တမာရေးနီးဗျူဟာတွေနဲ့ထမတ်ဆောင်ရွက်နေတာကြောင့်အမေစုရဲ့တရုတ်ခီးစဉ်အတွင်းမှာပြည်သူတွေချင်းနဲ့နိုင်လောက်တဲ့ရလက်ကောင်းတွေရနိုင်လိမ့်မယ်လို့ယုံကြည်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါအမေရိကန်ပြည်အောင်စုရဲ့မောင်တက်တနရဲ့စာပါနောက်စာတစ်စောင်ကတော့ပြည်မနာဖိုးကြီးဆိုပြီးကျွန်တော်တို့ပေးပို့ထားတာပါမနက်လောက်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်နွားကွဲရင်ကြားဆွဲဆိုလိုရင်အတိုင်းပါပဲတဲ့မြန်မာပြည်ကြီးသွေးမစီမငြိမ်ညွတ်ကြတော့တရုတ်ကြီးအချိုက်ဖြစ်ပြီပေါ့လေတဲ့ကျွန်တော်တို့ရဲ့နိုင်ငံကြီးကြီးကရှင်းမရအောင်ရှုံနေတာမဟုတ်ဘူးဗျမရှင်းမဲရှုံအောင်လုပ်နေကြတာပါအထက်ကတော့စေတနာအနစ်နာနားလည်မှုခွင့်လွှတ်မှုတွေမရှိကြလို့ပါတရုတ်ကတော့စီးပွားရေးအရာသာကျွန်တော်တို့နိုင်ငံနဲ့ဆက်ဆံတာပါပဲတဲ့ဒီလိုအနောက်နိုင်ငံနဲ့ခက်ဆိုင်ဆိုင်ဖြစ်လေတရုတ်လက်ထက်တဖြည်းဖြည်းကျဆင်းလာရလေပါပဲပြည်သူအစိုးရအနေနဲ့ခက်ခဲစွာရုန်းကန်နေရတာနားလည်ပါတယ်ဒါပေမဲ့တရုတ်ရဲ့ကစားခွက်တွေမကြရောက်စေပဲတရုတ်နဲ့အနောက်နိုင်ငံတွေကြားလဲလဲဝဲဝဲလှုပ်ရှားနိုင်ပါမှနိုင်ငံအတွက်များစွာအကျိုးရှိမယ်ဖြစ်တဲ့အကြောင်းကြံပြလိုပါတယ်တဲ့ရှင
်ဟုတ်ကဲ့ကျေးဇူးပါဒါတော့သူစာကတော့ကိုချင်းချင်းမညီညွတ်လို့သူများအားကိုးနေရတယ်ဆိုတော့အဓိကထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့ကျွန်တော်2မိနစ်လောက်ချိန်ရပါသေးတယ်အချင်းကျောင်းအပိတ်အနေနဲ့ပေါ့လေကျွန်တော်ဟိုဆွေးနွေးစီချင်တာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီနိုင်ငံရေးအင်အားစုတွေအစိုးရနဲ့စစ်တပ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာလည်းဟိုတင်းမြတ်မှုတွေမရနိုင်နေတဲ့အခြေမျိုးမှာဟိုနိုင်ငံတကာဆက်ဆံရေးဆိုတာလည်းစိုင်းထားလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးဆိုတော့အခုလိုကြားကာလမျိုးမှာပေါ့လေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်ဒီတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဘယ်လိုပုံစံမျိုးဆက်ဆံတင်တယ်လို့ယူဆတယ်ဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျ
ကျမတို့ဗမာနိုင်ငံရဲ့အခြေခံကိုကြည့်ရင်ကိုကျမတို့နိုင်ငံကအကြဆင်းနိုင်ငံမဖြစ်ဘူးတမေပဲအမတန်းကိုအင်အားချိနေပြီးတော့ခုနကဟိုစာရီထဲမှာရေးထားသလိုပဲတိုင်းပြည်လဲဟိုအတွေးခေါ်ရပါတော့စိတ်စိတ်မှောင်မှောင်ဖြစ်နေပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာကျမတို့တို့ကဟိုလက်ဥမှုမဲ့သလိုဖြစ်ပါတယ်အဲ့လိုခါမျိုးမှာကျမတို့ဒီနိုင်ငံကြီးတွေရဲ့တဏှာပြည်ဟာခြေလှမ်းနေကြရမှာကိုယ ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ် nainga alung le jemaru wa jin ni ni kaung mo sasam mo lo le eh kuna pyo lo andie shi de ha ri ho pi du ri ma jin na nai ne ha ri o tat nai de mya ne ao tat nai de mya yo ao di aso wa ni ne lout de ne lo de ma le
okay ku aw su nyin tbo ya ka mya jinaw thu phin nainga ka sasai ma tiyo nainga ne sasai ma jinaw myan ma nainga ani ne saung yan saung yan ba le mya lo phu lo mle
So, I don't know, I'm going to check the picture. I'm going to check the picture. I'm going to check the picture.
ကျွန်တော်ထင်တာကတော့တမလို့ပဲမိုင်းမှာသူတို့ဘာသာသူတို့ဖွင့်ဆိုတာမျိုးရှိတယ်မှာလေကျွန်တော်ထင်တာကတော့တမလို့ပဲမိုင်းမှာသူတို့ဘာသာသူတို့ဖွင့်ဆိုတာရှိတယ်ဒါပေမဲ့ NLV
ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုတိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြရပါပါကျွန်တော်တို့ဗီဒီယိုရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာကဘမ်းမီစ် မြန်မာနိုင်ငံတွင်မတည်ငြိမ်မြန်မာနိုင်ငံတွင်တည်ငြိမ်မှုမှာမရေမရအခြေအနေတွေတိုးလာနေတာနဲ့အတူစီးပွားရေးအလားအလာလည်းအားရော်လာတယ်လို့နိုင်ငံတကာငွေကြေးရှင်ဘုံငွေအဖွဲ့ IMF ကပြောဆိုလိုက်ပါတယ်။နှစ်2019နှစ်2020ခုနှစ်အတွင်းမှာတော့ပြပပို့ကုန်တဲ့စိုက်ပျိုးရေးပိုင်းမှာဥမော်ခဲ့တာကြောင့်ဖွံ့ဖြိုးမှုပဲဥတီခဲ့ပေမဲ့အခုတော့အရှင်လျော့လာတဲ့အနေအထားကိုတွေ့နေရတယ်လို့နိုင်ငံတကာငွေကြေးရှင်ဘုံငွေအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံချက်မှာဖော်ပြထားပါတယ်။ ရခိုင်ပြည်ပခန့်ရဲ့ဂရဲ့ကြောင့်နိုင်ငံသားယင်းညှိနှုံနယ်သူတွေရဲ့စိတ်ဝင်စားမှုနဲ့အလူရှင်တွေရဲ့ငွေကြေးထောက်ပံ့မှုကိုအားရော့သွားစေနိုင်ပြီးဖွံ့ဖြိုးမှုအကျပတ်ကိုဥတီနိုင်တယ်လို့လည်းအစီရင်ခံစာကထောက်ပြထားပါတယ်ရှင်။ ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုနဲ့သူ့ရဲ့အစိုးရကိုပြည်သူတွေကအခိုင်အမာဆန့်ကျင်ပေးချထားပြီးဗင်နီဇွဲလားခေါင်းဆောင်မှုနဲ့ပတ်သက်ပြီးပြည်သူတွေကထုတ်ဖော်ပြောဆိုထားပြီးဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေးယိုကပြောဆိုပါတယ်။စနေနေ့ကပါရာဂွိုင်းမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးက VOA နဲ့တွေ့ဆုံမိမြန်ကန်အတွင်းခေါင်းဆောင်မှုပြဿနာတက်နေတဲ့ဗင်နီဇွဲလားနိုင်ငံအရေးအမေရိကန်ရဲ့ချင်းကပ်မှုနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်။ အနာသိမ့်ထားတဲ့ဆူဒန်စစ်ကောင်းဆောင်ဟာနှစ်နှစ်အတွင်းမှာအာနာကိုအရက်သားဆိုရာစီလွှတ်ပေးမယ်လို့စနေနေ့မှာကြေပေးလိုက်ပြီးညမထွက်ရအမိန့်ကိုလည်းရုပ်သိမ်းလိုက်ပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယဗိုလ်ချုပ်ကြီး Abdel Fattah El Burhan ရဲ့ပထမဆုံးအကြိမ်ရုပ်မြင်သံကြားပြောတဲ့မိန့်ခွန်းအတွင်းမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောလာဖြစ်ပါတယ်။ဒီကနေ့မနက်အတွက်6နာရီခန့်ဒီ VOA အစီအစဉ်တွေကိုလိုင်းလုံးမီတာ30နဲ့40လေးဆက်ရှင်းနဲ့လိုင်းလံမီတာ190ဒုကနေထုတ်လွှင့်ခဲ့တာပါ။သတို့ရှင်များနဲ့တကွညီမပြည်သူပြည်သားအားလုံးပျော်ရွှင်ဝေရာတကြံကာလဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော
Thank you. This program has come to you from the Voice of America, Washington.